န်းခန့်သာလို့မပါရက်လာတူတော်မောင်တိုက်ဦးမျိုးနယ်ကနေစင်ကမှုမှာအိမ်အကူသွားလုပ်ခဲ့တဲ့အမျိုးသမီးကလေးငွေဆက်ကူအတူကြောင့်အမှုရင်ဆိုင်ခဲ့ရတာမင်းလဲသိမှာပါအခုနင့်နာသူအမျိုးသမီးကလေးကိုအိမ်ရှင်စင်ကမှုနိုင်ငံသားတွေကမြန်မာငွေကျပ်34သိန်းကျော်လွှဲပေးခဲ့တယ်လို့သိရတယ်ဒီသတင်းကိုဖတ်ရပြီးတဲ့နောက်နင့်နာသူအမျိုးသမီးကလေးအတွက်ဝမ်းမြောက်ဝမ်းသာဖြစ်မိပါတယ်ဒါဟာဘာကိုပြတဲ့လဲဆိုတော့လူသားချင်းစာနာထောက်တတ်တဲ့စိတ်နိုင်ငံကြီးသားပိသားတဲ့စိတ်လူကိုလူလိုတန်ဖိုးထားလေးစားတတ်တဲ့စိတ်ကိုဖော်ကျူးလိုက်တာပါပဲငါတူဒီလိုစိတ်တတ်မျိုးဟာယဉ်ကျေးမှုအဆင့်တန်းမြင့်မားတဲ့သူတွေမှာရှိတတ်ကြပါတယ်လူမျိုးမတူဘာသာမတူနိုင်ငံမတူတဲ့သူတွေအပေါ်မှာတော့ဒီလိုစိတ်စေတနာမျိုးထားရင်ကိုယ်နိုင်ငံသားအချင်းချင်းဆိုပို့ပြီးတန်ဖိုးထားတတ်ကြမှာအသေးချာပဲပေါ့စင်ကာပူနိုင်ငံသားလင်မယားနှစ်ယောက်ငါတို့နိုင်ငံမှာငွေဆက်ကူအတူလက်ဝဲတွေးရှိပြီးအဖမ်းခံခဲ့ရတော့ကစင်ကာပူအစိုးရဟာသူ့နိုင်ငံသားတွေတရားခံမဟုတ်ကြောင်းတတ်သိပြဖို့အတွက်စင်ကာပူမှာရှိတဲ့ငွေလဲကောင်တာ18ခုကိုဝင်စီးပြီးပိုက်စိတ်တိုက်စစ်ဆေးခဲ့တယ်။ဒီလိုစစ်ဆေးခဲ့ရမှာ AG နဲ့ AE အခရာနဲ့စတဲ့အစင်လိုက်နံပါတ်2တွေပါဝင်နေတဲ့ငွေဆက်ကူအတုတွေကိုတင်းစီရမိခဲ့တယ်။စင်ကာပူနိုင်ငံသားနှစ်ယောက်ဟာငွေဆက်ကူအတုပြုလုပ်သူတွေမဟုတ်ကြောင်းတသက်ပြနိုင်ခဲ့လို့သူတို့နှစ်ယောက်ကိုအနောက်ပိုင်းခရိုင်တရားသူကြီးကစွဲချက်မတင်ဘဲတရားရှင်လွှတ်ပေးခဲ့ရတယ်။ငါတို့နိုင်ငံသားအိမ်အကူအမျိုးသမီးကလေးကတော့လေနံဓာတ်ထဥပဒေတွေကြောင့်အချုပ်ထဲမှာအကြကြီးဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့အပြင်ချွေးနဲစာလုအားကကလေးပါဆုံရှုံခဲ့ရတယ်။တလောကထိုင်းနိုင်ငံစူဖန်ဘူရီခရိုင်ကြံကင်းမှာအလုလုကင်နေတဲ့မြန်မာအလုသမားလင်မယားနှစ်ယောက်ရဲ့နှစ်နှစ်အရွယ်ကလေးငယ်တစ်ယောက်ကြံကင်းထဲပျောက်ဆုံးခဲ့တယ်။ဧက1000လောက်ကျယ်တဲ့ကြံကင်းထဲမှာပျောက်ဆုံးနေတဲ့မြန်မာကလေးငယ်ကိုထိုင်းဆိုရကရဟတ်ရင်တွေဆင်တွေအနက်ခံခွေးတွေရင်ငုတ်သမားတွေအင်အားအလုံးချင်းနဲ့ပိုက်ဆိတ်တိုက်ရှာဖွေပေးခဲ့ကြတယ်။ကယ်ဆယ်ရေးသမားတွေအတွက်စားနပ်ရိက္ခာကိုထိုင်းပြည်ရင်အမိသားစုကတာဝန်ယူပေးခဲ့တယ်။ကြံကင်းပိုင်ရှင်တွေကလည်းလူအရင်သူတို့ကြံကင်းတွေကိုခုတ်ပြီးရှာဖို့ကမ်းလှမ်းခဲ့ကြတယ်။ထိုင်းဆိုရဟာသူတို့နိုင်ငံသားမဟုတ်တဲ့နိုင်ငံသားကလေးငယ်တယောက်ရဲ့အသက်ကိုတောင်တန်ဖိုးထားလေးစားရကောင်းမှန်းသိခဲ့တယ်။တိုင်ဝင်ယူတောင်ဝင်ခံတဲ့စိတ်အပြည့်ရှိခဲ့ကြတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကစံပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်ကကြောင်းကင်းထဲမှာနှစ်နှစ်အရွယ်မြန်မာကလေးငယ်တယောက်ပျောက်ဆုံးသွားခဲ့တယ်။ပျောက်ဆုံးသွားတဲ့ကလေးကိုကူညီရှာဖွေပေးဖို့တပ်ဆိုင်ရာအာဏာပိုင်တွေကိုအကူအညီတောင်းခံခဲ့ပေမဲ့ပျောက်ဆုံးကြီးဆယ်ရက်ကြာတဲ့အထိကူညီရှာဖွေပေးခဲ့ခြင်းမရှိဘူးလို့သိရတယ်။ဒါကြောင့်ဒေသခံတွေကသူတို့ဖာသာစုပေါင်းပြီးရှာဖွေခဲ့ကြရတယ်။ဒီနေရာမှာဖြစ်ရချင်းတူပေမဲ့တာဝန်ယူတာဝန်ခံတတ်တာလူကိုလူလိုတန်ဖိုးထားပြီးလူကုန်တိုက်ခါကိုလေးစားမျက်နှာရခြင်းကကွာခြားသွားတာကိုတွေ့ကြရမှာပါ။ဂရုစီမှာအစိုးရအဆက်ဆက်ပြည်သူတွေကိုတန်ဖိုးထားမှုကညှော့နှဲခဲ့တယ်ဆိုတာငြင်းလို့မရပါဘူး။ဒီလိုပဲစစ်အစိုးရလက်ထက်တုန်းကဂရုနိုင်ငံကနေတရားမဝင်သူများနိုင်ငံတွေစီမှာသွားပြီးအလုလုကင်နေကြတဲ့လူငယ်တွေအများကြီးရှိခဲ့တယ်။ဥပမာအနေနဲ့အဲ့ဒီတုန်းကစင်ကာပူနိုင်ငံမှာအလုသွားလုခဲ့ကြတဲ့အလုသမားတွေအကြောင်းပြောပြမယ်။ဗီဇာတက်တန်းကုန်လို့ပဲဖြစ်ဖြစ်တရားဝင်အလုလုကင်ခွင့်ပါမင်းမရှိလို့ပဲဖြစ်ဖြစ်မြို့နိုင်ငံသားအများအပြားဟာစင်ကာပူနိုင်ငံကထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတယ်။ဒီလိုတရားဝင်အလုလုကင်ခွင့်ပါမင်းမရှိလို့ဖမ်းဆီးထိန်းသိမ်းခံနေကြတဲ့အထက်မှာမြန်မာနိုင်ငံသားတွေဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ထိုင်းနီပေါ်တရုတ်နဲ့အိန္ဒိယနိုင်ငံသားအလုသမားတွေပါပါဝင်ပါတယ်။ထောင်ထဲမှာဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေရက်စိတ်လို့ပြန်လွတ်လာတဲ့အခါမှာတက်ဆိုင်ရာနိုင်ငံတွေကိုပြန်ဖို့အတွက်စင်ကာပူလာဝကကတန်ယုံအသီးသီးကိုအချက်လက်တွေနဲ့တကွအကြောင်းကြားစာပေးပို့ပါတယ်။တက်ဆိုင်ရာတန်ယုံအသီးသီးကကိုယ်နိုင်ငံသားတွေအတွက်တက်နိုင်သမျှကူညီဖေးမကြတယ်။ဘယ်နိုင်ငံကမှမျက်နှာလွယ်ကဲပြီးမလုပ်ကြဘူး။ထိုင်းနိုင်ငံကဆိုသူ့နိုင်ငံသားတွေပြည်တော်ပြန်ဖို့အတွက်လင်းပြန်ဆင်းလုံးငှားပြီးစီစဉ်ပေးခဲ့တယ်။ငါတို့တန်ယုံကတော့ပြည်တော်ပြန်ဖို့အတွက်ဘာထောက်ခံကြမှမပြေးတဲ့အပြင်တရားမဝင်အလုလာလုလို့ဖမ်းပြီးတဲ့သူတွေဟာနိုင်ငံသားတွေမဟုတ်တဲ့ပြည်ပြေးတွေဖြစ်တဲ့အကြောင်းသာအကြောင်းပြန်ခဲ့ပါတယ်။ဒါကြောင့်လွတ်ရက်စေးလို့ပြည်တော်ပြန်ကြရမယ့်ငါတို့နိုင်ငံသားအများစုဟာထောင်ထဲမှာအခြားနိုင်ငံသားတွေအလဲမှာမျက်နှာငယ်ခဲ့ကြရတယ်။တန်ယုံထောက်ခံစာလည်းမရ။လင်းလက်မှတ်လည်းမဝယ်နိုင်သူတွေအဖို့ကတော့ရက်စေးပေမဲ့ထောင်ထဲမှာပဲရက်ချီလက်ရှိဆက်နေခဲ့ကြရတယ်။စင်ကူနိုင်ငံကိုရေချောင်းကနေပစ္စည်းလာပို့တဲ့ဆက်လီကလေးတွေကိုစောင့်ပြီးတက်ဆွန့်ဆန်ပြပြန်ခဲ့ကြရတယ်။မြန်မာစိတ်ကန်းရောက်ပြန်ရင်လည်းလောဘကဥပဒေတွေတည်တည်တန်းနဲ့အေးအေးယူခံရပြန်ပါတယ်။ပါလာတော်မြတ်အကုန်ပေးပြီးနားလည်မှုယူရဘာမှပါမလာရင်လည်းမြန်မာနိုင်ငံမှာထပ်ပြီးထောင်ကျရပြန်ပါတယ်။ဒီနေရာမှာနိုင်ငံသားတွေအားလုံးကသူတို့နိုင်ငံသားတွေကိုတန်ဖိုးထားမှုတာဝန်ယူမှုရှိပြီးငါတို့နိုင်ငံအစိုးရအဆက်ဆက်ကငါတို့နိုင်ငံသားတွေအပေါ်တာဝန်ယူတန်ဖိုးထားမှုနဲ့ကွာဟလွန်နေတာကိုတွေ့ရတယ်။ငါတို့အသက်ငါတို့ရဲ့ဘဝငါတို့ရဲ့လူကုန်တိတ်ခါအခြားနိုင်ငံသားတွေနဲ့ရှင်လိုက်ရင်ကွာခြားလွန်းနေတာကိုဝန်내ပွဲရာတွေ့မြင်ရပါတယ်ငါတူနိုင်ငံရေးလိလသုံးသက်သူဥတည်မောင်တန်းကလည်းမြန်မာနိုင်ငံဟာအရေးပေါ်တုံ့ပြန်မှုအပိုင်းမှာအားနည်းနေပြီးတစုံတရာဖြစ်ပွားပါက မြင့်တိဌာနကတာဝန်ယူရမယ်ဆိုတာကိုတိကျတဲ့မူဝါဒချမှတ်မထားဘူးလို့သုံးသပ်ပြသွားတာဖတ်လိုက်ရပါတယ်။အာဏာရှင်အစိုးရမဟုတ်ပဲပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူအစိုးရအနေနဲ့လည်းပြည်သူတွေရဲ့ဘဝပြည်သူတွေရဲ့အသက်ပြည်သူတွေရဲ့လူ့ဂုဏ်ဒိဋ္ဌာကိုတန်ဖိုးထားလေးစားပါမှပြည်သူချစ်တဲ့အစိုးရပြည်သူတွေကိုကိုးစားပြုတဲ့အစိုးရဖြစ်လာမှာဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဤကုန်ချုပ်လိုက်ပြသည်။မင်းလဲအားရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အဖစန်နီဦး။